မင်္ဂလာပါရှင်2024ခုနှစ်စက်တင်ဘာလ2ရက်လွတ်လပ်တဲ့အာရှအသံ RFA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစပြီးထုတ်လွှင့်နေပါပြီ။ကျွန်မဂျူလာမျိုးပါရှင်ဒီနေ့မနက်အစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူ NUG အစိုးရအကောင့်ထဲပေါ်နေတဲ့ပညာရေးစနစ်အကြောင်းသတင်းဆောင်ပါနဲ့ကချင်တိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်သွားမှာပါ။အခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်။မြန်မာနိုင်ငံကရင်ပြည်နယ်မှာလေပတ်တဲ့လူကုန်ကူးခိုင်းမှာပါဝင်ပတ်သက်မှုနဲ့မလေးရှားဒုဝန်ကြီးဟောင်းမာရှီတာအီဘရာဟင်ကိုရဲတပ်ဖွဲ့ကစတင်စစ်ဆေးမေးမြန်းနေတယ်လို့ပြည်ထောင်ဝင်ကြီးကမနေ့ကအတီးပြုတ်ပြောကြားလိုက်ပါတယ်ရဲကဒီအမှုကိုပိုင်ပိုင်နိုင်နိုင်ကင်တွယ်နိုင်မယ်လို့အပြည့်အဝယုံကြည်တဲ့အကြောင်းလဲသတင်းထောက်တွေကိုပြောပါတယ်လာအိုနိုင်ငံမှာမကြသေးခင်ကကျင်းပခဲ့တဲ့အာဆီယံဝင်ကြီးအဆင့်နိုင်ငံဖြတ်ကျော်ရာဇဝတ်မှုဆိုင်ရာအစည်းအဝေးမှာတက်ရောက်တဲ့နိုင်ငံအားလုံးကလူမကိုကူးမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အကြောင်းဝင်ကြီးကပြောတယ်လို့မလေးမေးသတင်းကဖော်ပြပါတယ်ဖိလစ်ပိုင်နိုင်ငံကတရားမဝင် online လောင်းကစားနဲ့ cyber ဒုစရိုက်လုပ်ငန်းကိုအာဏာပိုင်တွေစနေနေ့ကဝင်ရောက်စီးနင်းပြီးတော့မြန်မာ6ရောက်အပါအဝင်နိုင်ငံသားသား160ကျော်ကိုဖမ်းဆီးလိုက်တယ်လို့တာဝန်ရှိသူတွေကမနေ့ကပြောကြားတဲ့အကြောင်း AP သတင်းကဖော်ပြပါတယ်။ဖမ်းဆီးမိသူအများစုကတရုတ်နဲ့အင်ဒိုနီးရှားနိုင်ငံကလို့ဆိုပါတယ်။ online လောင်းကစားလုပ်ငန်းတွေကိုပိတ်ပင်ကြောင်းသမ္မတဖာဒီနန်မာကော့စ်ဂျူနီယာကဇူလိုင်လမှာအမိန့်ထုတ်ပြန်ပြီးတဲ့နောက်ဒါတွေကိုနှိမ်နင်းတဲ့လုပ်ငန်းတစ်စိတ်တစ်ပိုင်းအနေနဲ့စီဘူးပြည်နယ်လာဘူးမြို့ကအပန်းဖြေဥယျာဉ်ကိုစစ်ထောက်လန်းရေးကြောထောက်နောက်ခံနဲ့အစိုးရဝန်ထမ်းတရာကျော်ကစီးနင်းခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမှာအွန်လိုင်းလောင်းကစားဝိုင်းတွေကိုတားမြစ်ထားပေမဲ့တရုတ်လောင်းကစားဝါသနာအိုးတွေအတွက်ဖိလစ်ပိုင်မှာတရုတ်အများစုဖွင့်လှစ်ထားတဲ့အွန်လိုင်းလောင်းကစားဝိုင်းတွေရှိနေပြီးတော့ဒါတွေကိုနှိမ်နင်းနေတာလည်းဖြစ်ပါတယ်။အိန္ဒိယမြန်မာနယ်စပ်ကလက်နက်ခဲယမ်းတွေနဲ့ဖောက်ခွဲရေးပစ္စည်းမှောင်ခိုတင်သွင်းတဲ့ကွန်ရက်မှာပါဝင်ပတ်သက်မှုနဲ့လူဆယ်ယောက်ကိုဆွဲချက်တင်လိုက်တယ်လို့ NIA အမျိုးသားစုံစမ်းရေးအဖွဲ့ကသတင်းထုတ်ပြန်တယ်လို့ Infa Free Press ကမနေ့ကဖော်ပြပါဗျ။မြန်မာနိုင်ငံအခြေစိုက်ပုံကန်ချားနာတဲ့အဖွဲ့တွေနဲ့ဆက်ဆက်ပြီးတော့မီဇိုရန်ပြည်နယ်မှာလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေသိမ်းဆည်းမိတဲ့အမှုနဲ့ဒီဆယ်ယောက်ကို NIA ကကြာသပတေးနေ့ကအမှုတွေတင်ခဲ့တာလို့ဆိုပါဗျ။မြန်မာစစ်ကောင်စီကိုတိုက်ခိုက်နေတဲ့အဖွဲ့တွေကိုထောက်ခံတဲ့အနေနဲ့လက်နက်တွေမှောင်ခိုတင်သွင်းတဲ့အမှုဖြစ်တယ်လို့လည်းသတင်းမှာဖော်ပြထားပါဗျ။ရှင်အိန္ဒိယနိုင်ငံမဏိပူပြည်နယ်မှာအကြမ်းဖက်မှုတွေထပ်မဖြစ်အောင်လက်နက်တင်ပို့ရာတွေကိုဖျက်တောက်ပြီးတော့အရေးတကြီးစုံစမ်းစစ်ဆေးဖို့ကူကီးကျောင်းသားအဖွဲ့ဖြစ်တဲ့ The Tadu Student Association TSA ကညီနောင် Tadu Students Organization TSO မြန်မာကိုမြစ်တာရက်ခံလိုက်ကြောင်း Info Free Press ကမနေ့ကဖော်ပြပါဗျ။ဗီဇာခွဲထွက်ရေးအုပ်ချုပ်မှုအတွက်တိုက်ပွဲဝင်ရတယ်ဆိုပြီးအဲ့ဒီလက်နက်တွေနဲ့သူတို့အတိုင်းအဝိုင်းကိုတိုက်ခိုက်နေတယ်လို့လည်းမြစ်တာရက်ခံစာမှာဖော်ပြပါဗျ။TSA ဥက္ကဋ္ဌရဲ့အိမ်၃ချိန်တိုက်ခိုက်ခံခဲ့ရတယ်လို့လည်းပြောဆိုကြောင်းသတင်းမှာဖော်ပြထားပါတယ်ရှင်။ထိုင်းနိုင်ငံဖူကက်ခရိုင်ကယွန်မြို့နယ်မှာဩဂုတ်လ23ရက်နေ့ကမြန်မာ6ယောက်အပါအဝင်လူ13ယောက်သေဆုံးရတဲ့မြေပြိုမှုနဲ့ဆက်ဆက်တယ်လို့ယုံကြည်ရတဲ့အတွက်နတ်ကိုဝတ်တောင်ထိပ်ကမြေ2ဧကနီးပါးကိုတော်ဝင်သစ်တော်ဦးစီးဌာနကစနေနေ့ကသိမ်းဆည်းလိုက်တဲ့အကြောင်းဘန်ကောက်ပို့သတင်းကမနေ့ကဖော်ပြပါတယ်။သိမ်းလိုက်တဲ့မြေဟာဝက်ဖရာရိုင်ဖျားကျန်းဝင်းထဲမှာရှိပြီးတစ်တော့ထိမ့်သိရင်ကျိုးဝါရဲ့ဒစိမ့်တရေတာမှာပါဝင်တယ်လို့ဖူကက်တော်ဝင်တစ်တော့ဌာနညွှန်ကြားရေးမှူးကပြောပါတယ်။မြေပြိုတဲ့အတွက်သေဆုံးသွားတဲ့မြန်မာ6ယောက်ရဲ့ဇာပနာကိုဩဂုတ်လ31ရက်နေ့ကကျင်းပခဲ့တယ်လို့လည်းဖူကက်သတင်းကဖော်ပြပါတယ်။ဒီမြေပြိုမှုမှာဖျားကျန်းရဲ့တာဝန်ရှိမရှိစစ်ဆေးနေတယ်လို့လည်းကယွန်မြို့နယ်ပြည်မှုကပြောတယ်လို့ဘန်ကောက်ပို့သတင်းမှာဖော်ပြပါတယ်ရှင်။သတင်းတွေကိုတင်ပြခဲ့တာပါရှင်။တနင်္သာရီတိုင်းပလောမြို့နယ်နဲ့တနင်္သာရီမြို့နယ်တွေမှာအခုရက်ပိုင်းတိုက်ပွဲတွေကြောင့်လူ2000နီးပါးထွက်ပြေးနေရပြီးဆံပြက်လက်မှုနဲ့ကြုံနေရတာကြောင့်စားနပ်ရိက္ခာအခက်အခဲဖြစ်နေပါဗျ။ကိုကျော်ထွန်းနိုင်တင်ပြထားပါရရှင်
။တနင်္သာရီတိုင်းမြေခရိုင်နယ်ကတနင်္သာရီမြို့နယ်ပလောမြို့နယ်တွေမှာတိုက်ပွဲတွေကြောင့်စစ်ဘေးဒုက္ခသည်2000နီးပါးနေရဲဆုံးခွာထွက်ပြေးနေရပြီးအခြေခံစားသောက်ကုန်ဖြစ်တဲ့ဆံပြက်လက်မှုနဲ့ကြုံနေရတယ်လို့ဒေသခံတွေနဲ့စစ်ပီးတက်ခွက်တဲ့အရေးကူညီသူတွေကဒီနေ့မှာ IFA ကိုပြောပါတယ်။ဒေတာရင်းကောင်စီတည်ယူပို့ဆောင်ရေးလမ်းကြောင်းတွေမှာစစ်ကောင်စီတပ်ကအရင်ကတည်းကစားနပ်ရိက္ခာတည်ယူဝင်ကန့်သတ်ထားတာကြောင့်ဆန်ရှားပါနေတာအပြင်တိုက်ပွဲကြောင့်ရုပ်ပြည့်ရထွက်ပြေးနေရတာဖြစ်ပြီးစ တံပြက်လက်မှုနဲ့ကြုံနေရတာလို့ဆိုပါတယ်။တနင်္သာရီမြို့နယ်6မိုင်ရွာနဲ့ထုံတော်ရွာအနီးမှာစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးနောက်စစ်ကောင်စီကစစ်ကြောင်းထုတ်တာနဲ့လက်နက်ကြီးပစ်ခတ်တာတွေကြောင့်ဩဂုတ်လ26ရက်နေ့ကလေးကဒေသခံတပ်ဖွဲ့ကထွက်ပြေးနေရတာပါ။ဩဂုတ်31ရက်နေ့မနေ့ကတော့တနင်္သာရီအခြေစားမြေဦးမြစ်တာစစ်ပေးရှောက်ကူညီကယ်ဆယ်ရေးအဖွဲ့ကအရေးပေါ်အခြေအနေကြောင့်လိုက်အသုံးပြုနိုင်ဖို့တင်ထားတဲ့စံတွေကိုလူတအူးကိုနှိုးစီဘူးနှစ်ဘူးနှုံးနဲ့၅ရက်စာအတွက်ပေးဝေထားတယ်လို့ဆိုပါတယ်။လက်ရှိမှာလက်တလုံးဖြည့်ရှင်ပေးထားတဲ့အရေးပေါ်စံတွေလည်းကုန်သွားပြီဖြစ်လို့နောက်တစ်ပတ်အထိနေရဲမပြတ်နိုင်ရင်စံရိတ်ခါပြက်လက်မှုကိုထပ်မံကြုံတွေ့ရနိုင်တယ်လို့မြေဦးမြစ်တာစစ်ပေးရှောက်ကူညီရေးပေါ်ဝင်တူက IFA ကပြောပါတယ်
နောက်ထပ်3ရက်4ရက်ဆိုရင်တော့အမတို့လည်းမခံနိုင်တော့ဘူးလို့ဆိုဟိုလောကရမနီလို့မရတဲ့လို့ကြောင်းတာတဲ့အများနဲ့စစ်ပေးဆောင်နေလည်းရှိသေးတယ်သူတို့လည်းပြေးဝင်မှုတွေမလုပ်ရသေးဘူးကျန်တဲ့ရိတ်ခါပိုက်ကိုလည်းအဆောလာမှာလည်းအမတို့ကမဖြစ်နိုင်ပါဘူးလေစိတ်ပူနေရသေးတယ်အမတို့နေရာမှာတော့နေရာကွက်ကြီးခဏခဏတိုက်ပွဲဖြစ်နေရတယ်စစ်ပေးဆောင်နေအားလုံးကျုပ်စုမှာအမတို့ကလုပ်ပေးနေတဲ့ဖြစ်တဲ့အတွက်ပြောပါလို့ရမပြန်ရတော့ဘူးကြီးရလဲကြာအောင်မကြေးရိတ်ခါတွေပြန်မဖြစ်နိုင်ဘူးဆိုလို့ရှိရင်နောက်သမီးရနောက်တရွာအတွက်ဖြစ်လာမယ်စစ်ပေးဆောင်တွေအတွက်ကိုအမတို့မှာလုံးဝမရှိတော့အရင်ရိတ်ခါအဲ့လိုမျိုးရှိနေဖြစ်တော့
တရင်းသားကြီးမြို့နယ်နဲ့တဆက်တည်းဖြစ်တဲ့ပလောမြို့နယ်မှာတော့တိုက်ပွဲတွေကြောင့်စင်ထိုးကြီးရွာကဒေသခံ600ခန့်ဟာဩဂုတ်31ရက်နေ့ကစလို့ထွက်ပြေးတိမ်းရှောင်နေရတာဖြစ်ပြီးတလားပြည့်ချိန်အထိနေရက်ကိုမပြောင်းနိုင်သေးသလိုစားနပ်ရိတ်ခါအခက်အခဲနဲ့ပါထပ်ကြုံနေရတာပါစင်တို့ကြီးရွာကဒေသခံတွေကတော့ဤသက်ရရွာတွေဖြစ်တဲ့တရက်တပင်အရှိကုံကြောက်တောင်ညောင်ရှင်ကုံစတဲ့ရွာတွေကဒေသခံတွေကကူညီစောင့်ရှောက်ပေးထားတယ်လို့ဆိုပါတယ်။ဒါပေမဲ့တင်းချောင်ရတာရက်ကြလာတဲ့အတွက်စားနေအိတ်ကအခက်ခဲဖြစ်နေပြီလို့ဒေသခံတကူက IFA ကိုပြောပါတယ်
ကျောင်းတော်မှာဆိုရင်ဟိုဘုန်းကြီးကျောင်းမှာဆရာတော်ကပဲရွာသားတွေနဲ့တိုက်ပွဲပြီးတော့ကူညီပေးနေတဲ့ဟာမျိုးရှိတယ်။ဒါပေမဲ့လည်းအဲ့ဒါတော့ရည်ရှိမှာတော့အဆင်ပြေနိုင်မှုပေါ့။ကျောင်းတော်တို့ရှိကုန်တို့ပါလို့ကြတော့အဓိကအလဲပေါ်တဲ့နေရာလေးအလဲတွေရှိတဲ့အတွက်ကိုသူတို့မှာသူတော်ထားတဲ့ဆိုင်စပါပါညာဆိုတာတော့အိုက်တာကူတီရှိတယ်။ရည်ရှိမှာကြတော့အဲ့ဒါလည်းအဆင်ပြေနိုင်မှုလေးရှိ။တောက်ခံနေတော့ခုကိုလပိုင်းပေါ့ဟိုဒီတလကျော်ရေတော့အဲ့လားဖြစ်လဲဟိုဆက်ဆက်ရှိတဲ့ရွာတွေကတော့တောက်ခံနေမှာပေါ့
။စစ်ကောင်စီကပလောနဲ့တနင်္သာရီမြို့နယ်တွေကိုစံစီနဲ့အခြေခံစားသောက်ကုန်တွေတည်ယူဝင်ကက်သက်ထားတာကြောင့်လေကုန်စည်းနှုန်းကနှစ်ဆခန့်မြင့်တက်နေတယ်လို့သူကပြောပါတယ်တနင်္သာရီတိုင်းမှာအခုဇူလိုင်လအထိစစ်ပေးဒုက္ခသည်6000ကျော်အထိရှိလာပြီလို့တနင်္သာရီတိုင်းအတွင်းလူခွင့်ချိုးပေါမှုတွေကိုလေးလာမှတ်တမ်းတင်နေတယ် FE5 တနင်္သာရီကဩဂုတ်လ13ရက်နေ့မှာထုတ်ပြန်ထားပါတယ်ခင်ဗျာ
အခုဆက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ပညာရေးဝန်ကြီးဌာနကအကောင့်ထည့်ဖော်နေတဲ့ပညာရေးစနစ်အကြောင်းသတင်းဆောင်ပါကိုကိုရဲကောင်မြင့်မောင်တင်ပြပါလိမ့်မယ်ရှင်
။2021ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်တက္ကသိုလ်ကျောင်းသားထောင်ပေါင်းများစွာနဲ့ဆရာဆရာမပညာရေးဝန်ထမ်းတွေလက်မပေါ်ထွက်ဆန္ဒပြခဲ့ကြပြီးအကြမ်းမဖက်တဲ့ CDN လှုပ်ရှားမှုမှလည်းပညာရေးဝန်ထမ်းတွေပါဝင်လာခဲ့ပါတယ်။လက်ရှိတော်လိုင်းရေးမှာပါဝင်တဲ့အင်အားစုတွေထဲမှာကျောင်းသားကျောင်းသူတွေနဲ့ဆရာဆရာမပညာရေးဝန်ထမ်းတွေဟာအကြီးမားဆုံးအင်အားစုဖြစ်တယ်လို့ NUG ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုကပြောပါတယ်။အခုနှစ်ဧပြီလအထိစစ်ကောင်စီရဲ့ပြစ်ခတ်မှုတွေကြောင့်တိတ်ဆုံးသွားတဲ့ကျောင်းသားကျောင်းသူ239ဦးနဲ့ဖမ်းဆီးခံရသူ492ဦးထိရှိခဲ့တယ်လို့ NUG ကဆိုပါတယ်။ NUG ရဲ့ပညာရေးဝန်ကြီးဌာနဟာကျောင်းသားကျောင်းသူတွေရဲ့ကြားကာလပညာရေးအတွက်နေအိမ်အခြေပြုလေ့လာရေးစနစ်online စနစ်နဲ့လေ့လာရေးနဲ့မြေပြင်တင်ကြားရေးစနစ်ပုံစံ၃မျိုးနဲ့ဆောင်ရွက်နေတယ်လို့ပြောပါတယ်။ NUG ဟာအောက်ခြေကနေစတင်တဲ့ Federal ပညာရေးစနစ်ကိုစတင်အကောင့်ထဲပေါ်နေတဲ့အကြောင်းပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုက August 14ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။တို့တိုင်းရင်းသားအခွင့်အရေးများနဲ့ဘုံသဘောတူညီချက်ရရှိအပြီးမှာအခုအချိန်မှာဒီ Federal Democracy Education Policy အခြေခံပြီးbottom up federalism အကောင့်ထဲပေါ်တာနဲ့အတူ bottom up federal education ကိုလည်းစတင်ညှိနှိုင်းဆွေးနွေးတိုင်ပင်အကောင့်ထဲပေါ်လျက်ရှိပါတယ်လို့ပြောကြရ
တယ်။2021ခုနှစ်ကလေးကစတင်ခဲ့တဲ့ NUG ရဲ့ဂျာကာလာပညာရေးစနစ်မှာတက္ကသိုလ်ကောင်စီရဲ့ပူးပေါင်းပါဝင်တဲ့မြမလွေဦးတက္ကသိုလ် MNOU ဝန်ဆင်းတက္ကသိုလ်နဲ့နည်းပညာ၊ဆေးပညာ၊စီးပွားရေးတိုက်ပျိုးရေးနဲ့အနုပညာတက္ကသိုလ်တွေကိုဖွင့်လှစ်ထားတဲ့အကြောင်းအခြေခံပညာပြီးမြောက်တဲ့ကျောင်းသားတွေဝင်ဝင်ခေါ်ယူမှုအနေနဲ့ပထမနှစ်မှာ9500ကျော်ဒုတိယနှစ်မှာ10000ဝဲထိရှိခဲ့တယ်လို့ August 14ရက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ NUG ပညာရေးဒုဝန်ကြီးဦးဆိုင်ခိုင်မျိုးထွန်းကပြောသွားပါတယ်။ခ ခုချိန်မှာစစ်ကောင်စီဟာနိုင်ငံတော်ဝန်ကတက္ကသိုလ်နဲ့ကောလိပ်250ကိုပြန်လည်ဖွင့်လှစ်ခဲ့ပေမဲ့စစ်ကောင်စီထိန်းချုပ်ထားတဲ့ပညာရေးဝန်ကြီးဌာနရဲ့စီရင်တွေရတော့အခုနှစ်မှာနိုင်ငံတော်ဝန်တက္ကသိုလ်တွေကိုတက်ရောက်မှု90ရာခိုင်နှုန်းထိကျော်ကျသွားတယ်လို့ဆိုပါတယ်။ခုချိန်မှာတော်လန်တက်ခိုက်မှုတွေအနေနဲ့ရောစီးပွားရေးကျဆင်းမှုတွေနဲ့မှာရင်ဆိုင်နေရတဲ့အာဏာသိမ်းစစ်ကောင်စီဟာနိုင်ငံတော်ဝန်ကတက္ကသိုလ်အသစ်တွေဖွင့်လှစ်ပေးမယ်လို့ကတိပြုပြီးနိုင်ငံလူဦးရေ၃ပုံတစ်ပုံရှိတဲ့လူငယ်တွေကိုစစ်ကောင်စီထိန်းချုပ်တဲ့ပညာရေးမှာပါဝင်လာအောင်ကြိုးပမ်းခဲ့ပါတယ်။နိုင်ငံတော်ဝန်မှာသိပ္ပံနဲ့နည်းပညာတက်သူအသက်၈ခုကိုအခုနှစ်နဲ့၈နှစ်တွင်ဖွင့်လှစ်သွားမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ဩဂတ်လ၁၂ရက်နေ့နိုင်ငံတကာလူငယ်နေ့အခမ်းအနားမှာပြောသွားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီဟာစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးလူငယ်တွေကိုစစ်မှုထမ်းခိုင်းမှုစ조사နေတယ်လို့ပဲ။ပြည်ရင်းကလူငယ်အမျိုးများထိုင်းနိုင်ငံနဲ့အိန္ဒိယနိုင်ငံတွေကိုထွက်ခွာနေကြပါလေပြပကိုထွက်ခွာဖို့ကြိုးစားတဲ့လူငယ်တွေကိုစစ်ကောင်စီကနီလန်ပေါင်းစုံနဲ့တင်းကျပ်နေပြီးလေဆောင်ကနေထွက်ခွာမဲ့လူငယ်တွေကိုတားဆီးပိတ်ပင်မှုတွေလုပ်နေတာလဲတွေ့ရပါတယ်ခင်ဗျာကျွန်တော်ရဲကောင်မြန်မာမှာဒီသတင်းကိုအမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော် RFA ရုံးချုပ်ကနေထုတ်လွှင့်နေတာဖြစ်ပါတယ
်အခုဆက်ပြီးကိုနော်တင်စီစဉ်တင်ဆက်တဲ့ကချင်တိုင်းရင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင
်ပါလို့မနာအမေရိကန်မုန်တန်ဝါရှင်တန်ဒီစီမြို့ရဲ့ဒီဂျူ RFA ဂျမွန်ဆန်ကပ်တောက်ကွမ်လာကိုင်တိုင်းနီခရစ်စတိုချင်းနဲ့ခင်ကောင်ခွန်မလီစက်တမစတာဘရော့လခေါင်ဘာလငါရဲ့ချပေါ်ချီကလမန်ဖေငိုင်းလဖိုင်နော်တဲ့နစ်လာတမ်တနာတဲ့လောပထသမုံငွေတိနံစင်းမတုစလော့တာဆိုင်လာရှုံရေထိုင်မုံချင်းဥခန်းခြံနုပတ်ကောကပ်လူနမ်တူမြန်မုံမျိုးရှာဒီမိုကရက်တစ်ချင်းခုတပ် MNDA ကောနာရူဒီကင်ရမ်ချာနေဖေစင်လုံငိုင်းလေရူဒီကင်ရမ်ချာနီယအခေါ်ခန်းချင်းချင်းငိုင်းอุปคังครั้งนุ่งปอดก็กับสาวไอ้ลำท้ายลาชูมิวปอสั่งทุ่งเข่งพงนินเทะมากำช้ำนกุพงนินช่างลมน้ำดูโสชกาได้งานนะลาชูนะมิงจนอยู่ไว้กูกังเอ็มเอ็นดีเอเพียงตัวละไงอะไรเปรียดเทะสุนัยเร่โซไรโนวาจิมบันนี้ยันเทะของสีดับวะมันมองกันว่ามกเห็นดับขมายามลีซาสุมชิสเนตตับเพะคุณพ่อมุ่งหน้าชนเพนดับเกียร์เย่ป้องผมตับก่อนนะสับกรอบสิงหลายมลียาพังมันโมนาใบลงไหวเพียนพงเทมจันละจะนานาปินไงก็ยันถอยปัดมีจันวาใส่เร่เกียร์เย่ป้องผมตับมีสิงจูตอนไหนขมายามลีซาสมชิสเนตเทม่อมเร่เพเพียนของสีดำนี่ใบกษัตริย์สิงลูวานากูลยาพังชงเพียนซาเดเซงนะคุณพ่อมุ่งหน้าชนพงเกียร์โยชิกามกำตับเล็กคำตัวผมพังหนอบูยานาซอนสุดานายเร
่มกมันมอมจังก็ในขมายาเลต้องขุนสิงลาก็ชิคุขุนก็สิงลาเร่ไรคุณไม่เลี้ยชนี่ก็น่าชิดนก็ลำขุนน่าไปทุลงว่าฉะนี้ขมายาเลต้องขุนชราไปลูน่ามันตุสกุตเรนน่ามาอ่างงมรำนัวทุลงว่าก็เตียงมงาเตียงกุเตียงมงาเตียงกุลบันก็อันเดียไปขับตัวน่าแต่ก็นิ่งขับก็สัตย์นึกครับก็สัตย์ยังก็เดี๋ยวนะเอาก็สตางค์คุณมาจัดยาชนิดก็เดียงกรุงวยชามก็เดี๋ยวมีนึกชิมีช่างรู้ว่าลำนึงอ่ะเรียกว่าแต่ก็ดูค่ะนกอ่ะคุณร่างอ่ะนั่นลีต้องคุณมาก็เดี๋ยวลงว่าลำมังอ่ะถึงว่าลำมังอ่ะแล้วสตางค์อยู่ขันนะง่ายไม่ต้องโน่เลย
มันมองมกนาไทยมันจะจัดงานแต่งยังโน่เรียลลำชิมตุ๊ดสังลังตาไหนเจ้
ก็สัตย์แต่ไม่ใช่จอมก็ในมุงเรียนเที่ยงกาไปตรงเที่ยงกาไปไอ้มุมก็นั่นหลังนักกบ้าเถอะชนิดกุ้งนักกาไปแต่นี่มุงเราแต่ว่าทิ้งกูจันแต่ก็รำมุงเรียนเที่ยงกาบังอากูแล้วเราก็รำคนนั้นทุลุงว่ารำก็งาแต่ก็นกขึ้นตรงไงหลังนักกบ้าเถอะกาไปตรงเถอะติงยังกาไปไอ้เจ้าเรามาเกาะเถอะก็ไม่ใช่ก็นกมันตุนนั่นจะงาเรงอ
ในบัดชีกันมันได้ก็คงเป็นบัดไซอะไรเปรียกันตะไลอย่างเพ่เกลือที่จะทำกันไอ้สุไรนัวเช่นบันนี้ย่องุ้ยย่อซึมซะงามกันล้
อ RFA ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဒီမှာပဲရန်နာပါရစေမြမပြည်သူပြည်သားတွေအားလုံးကိုစိတ်နှစ်ဖြာရှင်လန်းချမ်းမြေ့ကြပါစေရှင်